မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျွန်မအမြသင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့တမနာထရန့်ကအီရန်တမနာကိုတရီပြလိုက်ပါတယ်။ကျင့်ပျက်ချဆမှုတွေနဲ့စုံစမ်းစစ်ဆေးခံနေရတဲ့တောင်ကိုရီးယားလွှတ်တော်မှတူကိုကိုကိုတက်ပြေးသွားပါတယ်။ဂျပန်နိုင်ငံမှာအခုလအစောပိုင်းကနေကအပူလိုင်းဝင်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းမှာတော့မြမအရေးတကပိတ်ဆွေးနွေးပွဲတစ်ရက်ကိုဒီကနေ့တနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပဖို့ရှိပါတယ်။မြန်မာအစိုးရဘက်ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကြမှာတိုးတက်မှုတွေရထားတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးပြောတာကိုနားဆင်ရဖို့ရှိသလိုမြန်မာအစိုးရဘက်ကလည်းဒီထက်ပိုလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်တည်ပြဖို့လိုတယ်လို့မြန်မာလူခွင့်ရေးလှုပ်ရှားသူကတိုက်တွန်းပြောကြားလိုက်ပါတယ်
တစ်ဖက်မှာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့လူခွင့်နဲ့ပတ်သက်တဲ့အချက်အလက်တွေဖြစ်နေတယ်ဆိုရင်လူတွေဖြစ်နေတယ်ဒါကိုလည်းကဘာအာရုံစိုက်တဲ့အခါမှာခုနလိုမျိုးအခြေရေးသွင်းမှုကျုံ့ရဲ့ကိုယ်စားလှယ်တွေမက
မြန်မာလူခွင့်ရေးလှုပ်ရှားသူဦးအောင်မျိုးမင်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ပြဿနာဖြစ်နေတဲ့ကယားပြည်နယ်ကဗိုလ်ချုပ်ကျေးဥ်တိဆောက်ရေးလုပ်ငန်းကိုပြည်နယ်အစိုးရကတာဝန်မယူတော့ဘဲအရက်ဖက်အဖွဲ့တွေကိုလွှဲပြောင်းပြီးဆက်လက်ဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးမှာပါအခုအရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင
်။အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့သမ္မတဒေါ်နယ်ထရမ့်ကတွစ်တာလူမှုကွယ်ရေးကတဆင့်ပြင်ထန်စွာသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကအမေရိကန်ခေါင်းဆောင်တွေကိုဒီခါမှာခဏအီရန်ခေါင်းဆောင်တွေကိုဝေဖန်ထားတဲ့မင်ကွန်းပြောကြားအပြီးမကြခင်မှာပဲသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါ။အမေရိကန်သမ္မတအနေနဲ့အီရန်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့နဲ့နောက်တစ်ကြိမ်ချင်းချောက်မယ်ဆိုရင်တမိုင်းမှာဘယ်တော့မှမကြုံဘူးတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်ကြောင်းအကြမ်းဖက်မယ်တတ်ပစ်မယ်ဆိုတဲ့အယူဆတဲ့စကားလုံးတွေနဲ့ချင်းချောက်မှုတွေကိုလက်ခံမဲ့နိုင်ငံမဟုတ်တော့ကြောင်းနဲ့တတိထားနေထိုင်ဖို့တင်းငင်းငင်းအနေနဲ့ကတင်းငင်းငင်းနေနောက်ပိုင်းမှာသမ္မတထရန့်ကတွစ်တာကတစဉ်ရေးသားခဲ့ပါတယ်တင်းငင်းငင်းနေအစောပိုင်းမှာအမေရိကန်အနေနဲ့ချင်းသေးရဲ့အမိနဲ့သွားမကစားနဲ့အဲ့ဒီအတွက်အနောက်တရရလိမ့်မယ်လို့အီရန်သမ္မတရဲ့ပြောဆိုမှုအပေါ်သမ္မတထရန့်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကတော့အီရန်အစိုးရဟာပြည်သူတွေအတွက်အိမ်မက်ဆိုးကြီးဖြစ်လာနေကြောင်းကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့သမ္မတဟောင်းရော်နယ်ရီဂင်ရဲ့စာကြည့်တိုင်းမှာပြောကြားခဲ့ပါတယ်။အီရန်အစိုးရပေါ်ဘာနာရေးရအစွမ်းကုန်ဖိအားပေးလှုပ်ဆောင်ဖို့မဟာမိတ်နိုင်ငံတွေကိုတိုက်တွန်းလှုပ်ဆောင်သွားဖို့အမေရိကန်အနေနဲ့လက်တော့မှာမဟုတ်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်။
အမေရိကန်ထိတ်တန့်ထားရရရှိကသမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားသမ္မတပူတင်ကိုအင်ဗီဒိုကိုဖိတ်ခေါ်ခဲ့တဲ့သတင်းပေါ်သူအငိုင်းမိသည့်ကိုယ့်ယူကာယအဖြေပေးလိုက်ရတာကသမ္မတထရမ့်ကိုမယုံမသိရည်ရွယ်လုပ်ခဲ့တာမဟုတ်ပါဘူးလို့ရှက်ပေါ်ပြောလိုက်ပါတယ်။အမေရိကန်မြေသားထောက်လှမ်းရေးညွှန်ကြားမှုဒန်ကုတ်စ်ကဓာတ်ရိုက်ထုတ်လွှင့်မှုထဲမှာပြောနေတဲ့ဒီနောက်ဆုံးရသတင်းပေါ်အခုလိုရုတ်တရက်ပြန်ဖြေပေးခဲ့ရတာကိုတချို့သတင်းတွေမှာသူသဘောထားကိုပုံမှန်အားရိုက်ပုံဖျက်ခဲ့ဖော်ပြခဲ့ကြတယ်လို့စနေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကျွန်တော်မျိုးကိုစကဆက်ပြီးအခုလိုအမှတ်မထင်ကိုယူကာယဖြစ်ခဲ့ရတာကိုဝန်ခံပါတယ်ဒါပေမဲ့သမ္မတထရမ့်ရဲ့ဒီဖိတ်ကြားချက်ပေါ်အယူအသိမပေးတာဝေဖန်တဲ့သဘောပြောတာတော့လုံးဝမဟုတ်ပါဘူးလို့ဒီကြေညာချက်ထဲမှာထုတ်ပြောခဲ့ပါတယ်ကိုလိုရာဒိုပြည်နယ်အစွမ်းအဖွဲ့မှလုပ်တဲ့လုံခြုံရေးဆွေးနွေးပွဲအင်တာဗျူးထဲမှာဥဆောင်မင်းမြတ်နဲ့ MSNBC ရုပ်သံသတင်းကြေညာသူအန်ထရီယာမစ်ချယ်ကအခုလိုသမ္မတပူတင်ကိုအင်ဗီဒိုကိုလာဖို့ဖိတ်ခဲ့ကြောင်းကျွန်တော်မျိုးကိုစကိုပြောပြခဲ့တာပါဒါကို coach ကအံဩသွားတယ်နဲ့ဘလို့ထပ်ပြောပါအောင်ကျွန်တော်တကယ်ကြားနေတာဟုတ်လားထားပါတော့လေဒါဆိုလဲထူးခြားတဲ့ဖြစ်ရဖြစ်လာမှာပေါ့လို့ဖြစ်ခဲ့ရမှာပရိသတ်ကကြေကြေလောက်လောက်ဝိုင်းဟားခဲ့ကြပါတယ်အခုတော့မယုံမသိလုတ်ခဲ့တာမဟုတ်ကြောင်းတောင်းပန်တဲ့ဒီစင်ညာချက်ထဲမှာ coach ကဆက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာရုရှားဝင်ဆက်နေတာကာကွယ်ဖို့နဲ့ငြိမ်းချမ်းရေးနျူကလ িয়ার ဖြတ်သိမ်းရေးအတွက်နိုင်ငံတကာဆက်ဆံရေးအားကောင်းမှုသမ္မတ Trump ကြိုးပမ်းနေတာအတွက်ထောက်လင်းအဖွဲ့တွေအားလုံးကလည်းလှည့်ဝတ်သူတွေနဲ့ကိုအတက်နိုင်ဆုံးပံ့ပိုးပေးနေတယ်လို့ဆိုပါတယ်ခင်ဗျ
ပြည်ထောင်စုရဟာသူ့ရဲ့ရည်တည်ချက်ဖြစ်တဲ့တေရန်အပြစ်ပေးမှုနဲ့ဂျီဟာဒစ်လို့ခေါ်တဲ့အစ္စလာမစ်တိုက်ခိုက်သမားတွေကိုကွာတာနာမိုအချင်းစခန်းမှာထင်းထိန်ထားမှုတွေကိုစန့်ကျင်တဲ့ policy ကိုပြောင်းပြီး Beatles ခေါ် IS Islamic စစ်တွေ့ကြောအဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်သမားနှုတ်ဦးကိုအမေရိကန်ပြည်ထောင်စုမှတရားရင်ဆိုင်ခွင့်ပြုလိုက်ကြောင်းဗြိတိန်ထုတ်သတင်းစာတစ်စောင်မှရေးသားထားပါတယ်သူတို့ကိုတေရန်မပေးဘူးဆိုတဲ့ခိုင်မာတဲ့အာမခံချက်မရှိဘဲ Alexandra Kurti နဲ့ Shafa El Sheikh to Naugo, British Suyaga, American Letter Lubime, Sarasan and Tautari, through Twishi Taja, the Telegraph Drenzai, Internet website, Martin Rini, Namanga Popia Tabare, Bide Ubri, Tiran, a Pibu and Shibau, Bisha Bide Wunji, Saji Javika, American Nangajai Wun. American TI Wunji, Jeff Session Tan, Yita Pipure Sa Pawen, Thru Tishi Tare, Tizi Simang Taut Hare Ya, Pite Mbaka Arilun Ugo, Tida, Mapiva Usure, Amak Kanje, Town Kantara, Matuya, Jangle, Trinza Majita Tavane.
Pity Nanga, Yoba Tamagagane, Quatari Ebo, Dudiajin, Pidu Sanaka, Velepo Shiama, Larinessi, Simudu Namasu Pinet, Dipana, Shinlamla, Dinta Lani and Nangate, Quetiaga, Pube, Sulamla, Sura, Sanji Yaramava. ပဲဖြစ်ပဲထွက်ထွက်ဒီဒုတိယကျင်းပြည်သူ့ဆန္ဒခံပွဲမှာအီယူရောပါသမဂ္ဂနဲ့ဆက်တွဲမလားခွဲမလားဆိုတာနဲ့ခွဲထွက်ရင်လည်းကုံသွေးသဘောတူညီချက်ယူမလားမယူဘူးလားဆိုတဲ့မကြုံစဘူးခက်ခဲတဲ့မေးခွန်းတွေပို့ကြီးမာလာနေပါတယ်မနေ့ကထုတ်ပြန်ခဲ့တဲ့ယူကော့ဖ်အဖွဲ့ရဲ့လူလူစစ်တမ်းကတော့အခုလာမယ့်နောက်ထပ်ပြည်သူ့ဆန္ဒခံပွဲမှာအရင် 2016ခုနှစ်တုန်းကရခဲ့တဲ့ရလကပြောင်းပြန်ထွက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ် ဒီတိုင်လွှတ်တော်ထဲမှာလည်းအီယူကနေဘယ်လိုပုံစံအတိအကျနဲ့ခွဲထွက်မလဲဆိုတာကိုဆုံးဖြတ်ချက်မချနိုင်သေးခြင်းမှာအစိုးရထဲမှာလည်းမက်စလာမှာလှုပ်ဖို့ရှိတဲ့ဒီခွဲထွက်မှုမှာကုံသွေးသဘောတူညီချက်ယူမလားမယူဘူးလားဆိုတာအတွက်တို့လိုတန်းတန်းဖြစ်နေတာကြောင့်စီးပွားရေးတွေကလည်းလမ်းဖြတ်နေကြပါတယ်တကယ်လို့ဒီကုံသွေးသဘောတူညီချက်မရဘဲခွဲထွက်ဖြစ်ခဲ့ရင်တော့ဒီတိုင်နဲ့ဥရောပကြလေကြောင်း
ဒီအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်ကိုရီးယားနိုင်ငံမှာအကျင့်ပြချစားမှုတွေနဲ့စုံစမ်းစစ်ဆေးခံနေရတဲ့အထင်ကရလွတ်တော်အမတဟူးဟာကိုကိုကိုတည်ကြောင်းကြန့်စီသွားပါတယ်။လက်ဝဲရင် Justice Party ကလွတ်တော်အမရိုဟိုချန်းဟာဆိုးမျိုးကတိုက်ခန်းတစ်ခုအဝင်ဝန်းနားမှာတင်းနေလာနေမနဲ့အစောပိုင်းကတည်ဆုံနေတာကိုတွေ့ရကြောင်းယုံဟပ်တဲ့ထဲမှာဖော်ပြထားပါတယ်။လွတ်တော်မှာ၃ချိန်ရွေးကောက်တင်မြှောက်ခံခဲ့ရဘူးတဲ့အသက်61နှစ်အရွယ်ရိုဟာသူ့ရဲ့နေအိမ်တိုက်ခန်းကနေခုန်ချပြီးအဆုံးစီရင်ခဲ့တာဖြစ်တဲ့အကြောင်းသူ့အနေနဲ့ငွေလက်ခံရယူခဲ့တာကဲရာကိုဝန်ခံထားပြီးမအရင်တစုံတရာလုတ်ခတ်ခြင်းမရှိကြောင်းရေးသားထားတဲ့တည်တန်းစာကိုခြံထားခဲ့တယ်လို့လည်းယုံဟပ်တဲ့မှာဖော်ပြထားပါတယ်။အဲဒီတည်တန်းစာထဲမှာသူ့မိသားစုကိုလည်းတောင်းပန်ထားတယ်လို့ဆိုပါတယ်။ရိုဟာအွန်လိုင်းစစ်တမ်းလင်းလယ်ကောက်ယူခဲ့တဲ့ဘလော့ဂါတဦးထံကတစုံငွေအမေရိကန်ဒေါ်လာ4000ကျွဲနီးပါးလက်ခံရယူခဲ့မှုအတွက်စုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်
။တရုတ်နိုင်ငံမှာတော့ခွေးယူကာကွယ်ဆေးထုတ်ပြည်တွင်းကုမ္ပဏီတစ်ခုဥပဒေချိုးဖောက်ခဲ့တာကိုစစ်ဆေးဖို့ဝန်ကြီးချုပ်လီကင်ရှင်ကအမိန့်ထုတ်လိုက်ပါတယ်။ဝန်ကြီးချုပ်လီအနေနဲ့မနေ့ကဒီကြေညာချက်ထုတ်ခဲ့ရမှာချင်းရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီအနေနဲ့မလုပ်ပြမလုပ်ထိုက်တာတွေလုပ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအများပြည်သူပေးရတဲ့ဖြစ်စဉ်နဲ့ဘလို့လွတ်ရကုန်မဆိုလုံးဝအရေးယူသွားမယ်လို့ဆိုလိုက်ပါတယ်။ဒီချင်းရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီအနေနဲ့ထုတ်လုပ်မှုနဲ့စစ်ဆေးမှုမှတမ်းဆိုင်ရာမှားယွင်းမှုတွေလုပ်ခဲ့ကြောင်းတရုတ်စားတောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ကတွေ့ရှိခဲ့ပြီးဒီစက်ရုံကိုရဆိုင်ခဲ့ကထုတ်ပြီးသားခွေးယူကာကွယ်ဆေးတွေကိုလည်းပြန်လည်ရုပ်သိမ်းပေးဖို့အမိန့်ထုတ်ခဲ့ပါတယ်ခင်ဗျာ။
ကနေဒါနိုင်ငံတော်တော်မြို့မှာလူတစ်ယောက်ကပစ္စတိုတနတ်နဲ့လူ14ယောက်ကိုတင်းငွေနဲ့နောက်မိုင်းကပြစ်ခတ်ခဲ့တာမှာတနတ်သမားအပါအဝင်လူ2ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ပြီးတဲ့နောက်မှာတနတ်သမားသေဆုံးသွားတယ်လို့ဆိုပါတယ်တနတ်သမားဟာတော်တော်မြို့ခရီးတောင်းရက်ွက်အတွင်းကလူသွားလမ်းတစ်ခုပေါ်မှာလမ်းလျှောက်သွားရင်တနတ်အချက်ပေါင်း20ကနေ30လောက်အထိပြစ်ခတ်သွားတာကိုကြားလိုက်ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်တနသမားနဲ့အပြန်အလှန်ပြစ်ခတ်တာတွေရှိခဲ့တဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲ Mark Saunders ကပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးဘာကြောင့်ဖြစ်နိုင်လဲဆိုတာမျိုးတထစ်ချမဆုံးဖြတ်ရသေးဘူးလို့လည်းသူကပြောပါတယ်။တိုရွန်တိုမြို့တော်ဝန် John Tory ကတော့ဒီမြို့မှာလူတွေအများပြားကတနတ်တွေကိုအလွယ်တကူရနိုင်တာကြောင့်တနတ်နဲ့ပြတ်တဲ့ပြဿနာတွေရှိနေတယ်လို့သတင်းတောက်တွေကပြောပါတယ်။မကြခင်ကဇက်တိုက်ကြုံခဲ့ရတဲ့ပြစ်ခတ်မှုတွေကြောင့်လည်းဒီမြို့မှာနောက်ထပ်ရဲတပ်ဖွဲ့ဝင်တွေကိုမကြခင်ရဲပိုင်းအတွင်းကပဲတုံ့ပြန်ချထားခဲ့ပါတယ်ခင
်ဗျာ။ဂျပန်နိုင်ငံမှာတော့လူတွေတည်ဆုံတဲ့အထိဖြစ်စေတဲ့အပူလိုင်းတန်းကိုဒီလဆော်ပိုင်းကတည်းကခံနေရတာမှာကူမာဂါယာမြို့ကလက်ရှိအပူချိန်ကဆိုရင်တိုက်ပြည်မှာတစ်ခါမှမကြုံဘူးတဲ့အမြင့်ဆုံးအဆင့်ကိုရောက်နေပါတယ်။တိုကျိုမြို့မြောက်ဘက်စိုက်တမာစီရင်စုအတွင်းမှာရှိတဲ့ကူမာဂါယာမြို့ရဲ့အပူချိန်ဟာ Dini, Lizard Titama, Titigree, Sinigrima, Shirelu, Tabamuli, Tanaga, Tokyo, Tabale, Lita no Navy, Pushing, Tintamujao, they so now you sare, Lu, Nasachayoti, Shinevi, Eddie Tega, Satyogaro, Sunny Tia Temari, they so gejara, Lusubale, Tita Gandrin, Lizard, Tombi, Indu Maranijabo, Suyatawan, Shiduga, Titan, Tabale, a good John Duniare, a pool line, Tanjao, Lame, and the town, Nase, Kunit.
ကျွန်တော်မျိုးမှာကျင်းပမယ့်နေရာဒီအိုလံပစ်ပွဲအားကစားပွဲတော်တက်ပါစိုးရိမ်မှုတွေလည်းတစ်ဖြည်းဖြည်းကြီးမားလာနေပါတယ်ခင်ဗျာ။ burmese.vuanews.com ကနေလေရေဒီယိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြမအရေးဒီကဘိတ်ဆွေးနွေးပွဲတရက်ကိုဒီကနေ့တနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာကျင်းပဖို့ရှိပါတယ်။မြမအစိုးရအနေနဲ့တော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုသူတို့မူလနေရာတွေစီကိုပြန်နိုင်ရေးလှုပ်ဆောင်တာမှာတိုးတက်မှုတွ American ရှင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့ Bangladesh နိုင်ငံတွေတက်ရောက်ခွင့်မရှိဘူးလို့လည်းတာမတ်ကြီးကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုက်အင်ဂျင်နိုင်ငံတင်ပြပေးပါမယ်ရှင်။မြန်မာပြည်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တကပိတ်ဆွေးနွေးပွဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေတက်ရောက်ခွင့်မရှိတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ
်။ CIA ကတော့တက်ဆိုင်တဲ့တာဝန်ရှိတဲ့ UN Agency ကပုံကိုယ်ကြီးကရှင်းလင်းတင်ပြတဲ့ CIA ဖြစ်တဲ့အတွက်ကြောင့်ပြည်လူလည်းကျွန်တော်ဖိတ်ကြားခြင်းမရှိဘူး။ကျွန်တော်တို့ကာယကံရှင်ကျွန်တော်တို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကဖိတ်ကြားခြင်းမရှိဘူး။တို့တကပိတ်ဆွေးနွေးပါ
ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကိုနှစ်ကြိမ်သွားရောက်ခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှရနာဘူဂနာကသူ့ရဲ့ခီးစဉ်မှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီကိုအစီအခံတင်ပြမှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီး Volker Turk ကဗီဒီယိုတယ်လီကွန်ဖရင့်နဲ့တိုက်ရိုက်အစီအခံတင်ပြမှာဖြစ်တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့ကိုယ်စားလှယ်တဦးကတော့လုံခြုံရေးကောင်စီဆွေးနွေးပွဲကိုတက်ရောက်အစီအခံမှာဖြစ်ပါတယ်အခုတကပိတ်ဆွေးနွေးပွဲမတိုင်ခင်မေလကလုံခြုံရေးကောင်စီကနေမြန်မာအစိုးရကိုတိုက်တွန်းထားတဲ့အချက်တွေတဲ့ UNHCR UNDP တို့နဲ့မြန်မာအစိုးရကြားရိုဟင်ဂျာဒုက္ခသည်တွေညည်ရဲရင်တိတ်ခါရှိရှိပြန်နိုင်ရေးအတွက် MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့လည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့တိုးတက်မှုအများအပြားရှိလာအောင်မြန်မာအစိုးရကဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းတမ်မတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ်။
ရည်ရည်တဲ့အချက်ကတော့ကျွန်တော်တို့ UNDP UNHCR နဲ့ကျွန်တော်မြန်မာနိုင်ငံဟို MOU ထိုးထားတဲ့ကိစ္စအဲ့ဒါကိုစပြီးတော့အကောင့်ပြဖော်ဖို့အတွက်ကျွန်တော်တို့ဥရောပလုပ်ငန်းအဖွဲ့ပေါ့နော်ခု21ကနေပြီးတော့ကျွန်တော်23ရက်နေ့ဒီပေါ့လေတခိုင်ဘက်ကသွားနေပြီသွားပြီးတော့ရွာပေါင်းကျွာပေါင်း32ရွာအုပ်စုပေါ့ကျွာအုပ်စု32အုပ်စုမှာအရှိဒီစီစဉ်နေပေါ့နော်သူလိုအပ်ချက်တွေကိုသွားပြီးတော့စုံစမ်းလေ့လာခြင်းကိုကျွန်တော်ဟိုထုတ်တယ်အဲ့ဒီမှာကျွန်တော်အဖွဲ့UNDP ရော UNHCR ရောပါမယ်ကျွန်တော်တို့မြန်မာဘက်ကလည်းပဲကျွန်တော်ပါပါတယ်အခုတောင်းနေကြပြီသူအညီလေးလဲကိုရင်လိုက်ပြီးတော့ချစ်ချက်ပြီးလုပ်ပေးတာလည်းရှိတယ်ကျွန်တော်ရွေချက်အဓိကကတော့ပြောင်းဝင်လာတဲ့လူတွေဘယ်လိုနေရာချထားမယ်သူတို့အတွက်အဆင်ပြေအောင်ဘယ်လိုဒီအတိုင်းဝိုင်းတွေကြားထဲမှာပေါ့နော်တခါစာတရှိစွာနဲ့နေထိုင်နိုင်ဖို့သူတို့ရဲ့စာဝတ်ကြီးအတွက်အဆင်ပြေအောင်ဘယ်လိုနေလို့ထိုင်လို့ရအောင်ဆိုတဲ့ဟာကိုစီစဉ်ပေးဖို့အတွက်လိုအပ်ချက်တွေကိုကျွန်တော်ကနဦးဆန့်ဖြစ်တဲ့အနေနဲ့သွားကြတာဖြစ်ပါတယ
်။ဒါအပြင်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံဆက်ဆံရေးမှာလည်းတိုးတက်မှုတွေရှိနေပြီးလာမယ့်ဩဂုတ်လအတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုလိုက်လံပြသဖို့ရှိကြောင်းတမတ်ကြီးကပြောပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအမကြာခင်ပေါ့လေဩဂုတ်လ3လောက်မှာကျွန်တော်မြန်မာနိုင်ငံကိုလာဖို့ကျွန်တော်အစီအစဉ်ရှိပါတယ်။ဝန်ကြီးလာရင်သူ့ရခိုင်ကျွန်တော်ခေါ်ပါမယ်။ပေါ်ပါပြီကျွန်တော်ဓာတ်ရီလုပ်နေတယ်နိုင်ငံရေးဝန်ကြီးကိုလည်းကြည့်လို့ရအောင်ဒါကျွန်တော်အခုဒီဖိတ်ကြားခြင်းဖြစ်ပါတယ
်အလားတူကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှရနာဘူဂနာရဲ့မြန်မာနိုင်ငံခီးစဉ်အတွင်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတိုးတက်လာအောင်မြန်မာအစိုးရကဆောင်ရွက်နိုင်ခဲ့ကြောင်းလည်းတမ်မတ်ကြီးဟောက်တူဆွမ်းကပြောပါတယ
်ဒီမှာတစ်ခါတော့သူကြီးတွေနဲ့တွေ့ပြီးတော့အခြေအနေတွေတွားရောက်ကြည့်ရှုတဲ့အပိုင်းတွေရခိုင်သွားတယ်အတူတူအခောက်ကတော့ကျွန်တော်27ရာစုပြင်လုံးတတိယကျင်းစီကိုလေးလာသူတန်တက်ဖို့အတွက်တစ်ခေါက်ပြန်သွားတယ်။ဒါနှစ်ခေါက်ပေါ့ ကောက်စလုံးမှလည်းကျွန်တော်ဒီကြီးတဲ့နိုင်ငံတော်ခေါင်းဆောင်တွေလည်းပြည့်ပါတယ်ပြီးတော့ဆွေးနွေးခဲ့တဲ့အချက်တွေလည်းပဲတတိယနေ့မှလည်းပဲဟိုပြည့်ပြီးတဲ့အတိုင်းပဲလေ
လက်ရှိလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဆွေးတင်တန်မတ်ကြီး Olaf Scott ကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ရဲ့မြန်မာခီးစဉ်ကိုကြိုဆိုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိလုံခြုံစွာနေရပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဆက်ပြီးဖိအားပေးသွားမှာဖြစ်တယ်လို့ဇူလိုင်လ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင်။ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဟောက်တူဆွမ်းကိုမိုင်းအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားတာပါ။ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာပြန်လာနိုင်ရေးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU လက်မှတ်ရေးထိုးပူးပေါင်းဆောင်ရွက်နေတာဟာအပြူသဘောဆောင်တဲ့အပေါင်းလက္ခဏာဆောင်ပေမဲ့လို့ဒီထက်ပိုပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်သေးပြဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ဒီကနေ့တင်းလာနေကုလသမဂ္ဂလုံခြုံရေးကောင်စီမှကုလသမဂ္ဂအဖွဲ့အစည်းတွေကမြမအရေးတင်ပြဆွေးနွေးကြမယ်။တကပိတ်စည်းဝေးကျင်းပမယ့်အချိန်တိုက်တွန်းလိုက်တာပါ။ကုလနဲ့မြမဆိုရကြရခိုင်ရေးဆောင်ရွက်မှုတွေအပေါ်မှာဒေသခံတိုင်းရင်းသားတွေအရေးပါဝင်ရဲ့လားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်။မဆုမွန်စူးစီးတင်ပြထားပါရဲ့ရှင်။
ဒီကနေ့တနင်္လာနေ့မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးကျင်းပမှာဖြစ်ပြီးကုလအဖွဲ့အစည်းတွေဘက်ကမြန်မာအရေးတင်ပြဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာအစိုးရနဲ့ကုလအဖွဲ့အစည်းတွေကြားသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကနေစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့ပို့ပြီးတော့မှအရှိန်အဟုန်မြင့်ဆောင်ရွက်နေပြီဖြစ်ပါတယ်လို့ပြောဆိုထားတာပါ။ဒါပေမဲ့လည်းရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဒီရပိုင်းအတွင်းနှုတ်ထွက်သွားတာမျိုးနဲ့ကုလစုံစမ်းစစ်ဆေးရေးမှုရန်ဟီလီပေါ်ပြည်ဝင်ခွင့်ပိတ်ပင်ကတ်သတ်မှုလိုမျိုးလုပ်ရက်တွေကတော့စိုးရိမ်မကင်းဖြစ်စရာမေးခွန်းထုတ်စရာဖြစ်နေတာမို့လက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်သေးပြဖို့လိုတယ်လို့လူခွေလှူရှားသူညီမြချင်းမြမအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတိုက်တွန်းလိုက်ပါတယ
်။ထိုင်းရဲ့ဒုတိယဝန်ကြီးကော်မရှင်နှုတ်ထွက်သွားတဲ့သဘောမျိုးရှိတယ်ကုလသမဂ္ဂကဒါကိုပြောမယ်ဆိုရင်အနောက်တဘောရသူတို့အနေနဲ့မြင်ကောင်းမြင်လိမ့်မယ်ဒီလိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမှာအားနည်းလို့သတ်မှတ်နိုင်တယ်အဲ့ဒါကကျွန်တော်တို့လက်ရှိအခြေအနေအရစိတ်တော့မကောင်းဘူးဒါပေမဲ့အဲ့ဒီပေါ်မှာအခြေခံပြီးဘယ်လိုလုပ်တင်လဲတခြားဘယ်လိုမျိုးနည်းနဲ့အစားထုတ်ပြီးလုပ်တင်လဲနိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့အရေးကိုဘယ်လိုလုပ်တင်လဲဆိုတော့ဒါရှေ့ကိုသွားဖို့တော်တော်ထွက်လာမှာဖြစ်ပါတယ်ခင်ဗျာ
ကုလလုံခြုံရေးကောင်စီရဲ့တကယ်ပဲအစည်းအဝေးမှာတော့ကုလတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးအစီအခံစာတင်ပြမှာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကိုကုလအဖွဲ့တွေကဒီစည်းဝေးမှာတင်ပြကြမှာဖြစ်ပါတယ်လက်တလောမြန်မာအစိုးရနဲ့ကုလတို့ကြားအစိုးရရုံးဆက်ရာနေပြည်တော်မှာကုလအခြေစိုက်ရုပ်ဖွင့်နေပြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေကအချိန်နဲ့တပြေးညီဆောင်ရွက်နိုင်တယ်လို့ဆိုနိုင်ပေမဲ့လို့မြေပြင်ပေါ်မှာလက်တွေ့ကျကျလေ့လာစုံစမ်းနိုင်မဲ့နိုင်ငံတကာသတင်းမီဒီယာတွေနဲ့လူခွေအဖွဲ့အစည်းတွေကိုလွတ်လပ်စွာဝင်ရောက်ခွင့်ပေးတာလိုမျိုးပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဦးအောင်မျိုးမင်းကပြောပါတယ
် UN နဲ့ MOU ပေါင်းပြီးလုပ်တဲ့ရုံးဖွင့်နေဆိုတာတော့ကုလသမဂ္ဂအခြေအနေတွေ့မှုချုပ်ရဲ့အထူးကိုယ်စားလှယ်ရဲ့ရုံးကိုဖွင့်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့လူခွေနဲ့ပတ်သက်လို့ရှိရင်တော့ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုပိုင်းမှာနည်းနည်းလေးနောက်ကျနေတွေ့ရအခုချိန်ကြီးလူခွေဆိုင်ရာစုံစမ်းစစ်ဆေးအရာရှိမစ္စယာဟီလီကိုဝေခွင့်မပေးသေးတာကြီးကျွန်တော်တို့တွေ့နေတာအဲ့တော့တစ်ဖက်မှာခုနလိုအထွေအထွေမှုချုပ်ရဲ့ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုကဒါတိုးတက်မှုရှိတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့မရဘူးဘာလို့လဲခုလသမကမှာကမတူညီသောလုပ်ပိုင်ခွင့်တွေရှိပါတယ်တစ်ဖက်မှာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့လူခွေနဲ့ပတ်သက်တဲ့အချက်လက်တွေဖြစ်နေတဲ့ဆိုးရိမ်မှုတွေဖြစ်နေတယ်ဒါကိုလည်းကဘာအာရုံစိုက်တဲ့အခါမှာအခြေတွင်းမှုကျုံရဲ့ကိုယ်စားလှယ်တွေမကပဲနဲ့လူခွေဆိုင်ရာကျန်နေရတွေရဲ့တာဝန်ရှိတဲ့သူထုံစံစစ်ဆေးရာရှိလူမျိုးလူမျိုးတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ထပ်မံလမ်းဖွင့်ပေးပုံမူပြီးတော့အားကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ
်ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ကုလအဖွဲ့အစည်းတွေဘက်ကရခိုင်အရေးကိုအထူးလေးထားဆောင်ရွက်ပေးနေတယ်လို့ဆိုပေမဲ့ဒေသခံတွေရဲ့အရေးကိုတကယ်လုပ်ပေးနေသလားဆိုတာကတော့ဒေသခံတွေဘက်ကတတရားရှိကြတယ်လို့ပြောပြပါတယ
်ဟိုကျွန်တော်အခုနေထိုင်တဲ့ဒေသခံတိုင်းရင်းသားတွေကတော့ဒီကုလသမဂ္ဂကိုလည်းအယုံကြည်မရှိ ဒီကနေ့ကျမပဲလူကြုံရေးကောင်စီတကပိတ်အစည်းအဝေးမှာတော့ကုလဖွဲ့စည်းအတီတီကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတဲ့ပတ်သက်ပြီးသူတို့ရဲ့ဆောင်ရွက်ချက်တွေကိုလူကြုံရေးကောင်စီကိုပြန်လည်းအစည်းခံဖို့ရှိပြီးတော့ကရရကရှင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့တက်ရောက်ခွင့်ရမှာမဟုတ်ပါဘူး။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုလက်မ
Sari Lungangu, Dine Soyaga Dawim Yurobe, Yapa Puerigo, Rebiambi, Sele Sanya Mesure Jango, Dinja Beachimare, Bojo Jail Salo Yegangwe Murija, Supu Muri Pilayan, Damarogo, a main baker into a Kaimelo, Gayawin Jijo Biosuje Abomaro, Daha Ubri Sumoye to a lower line, Losang Boda Pitelo, NLD Dawin Shiduriga, Gagwe Biosugevare, Gayawin Jijo Edi Biosujeha, Weban Gangwe Murine, a dogly, Kayatagiraba, Gayapinega, Bojo Jail Salo Ye, now Song Pieto Muriguro, Vio Edrinda Gunai Gunga, Songsamimian Tabare.
ကြရပြီနဲ့အတွင်းပူကျုံအောင်စန်းကျေးရုပ်သာရှိမှုကိစ္စနဲ့ပတ်သက်ပြီးကြရပြီနဲ့အစိုးရကနေဒီကနေ့သတင်းစာရှင်းလင်းပွဲအကျင်းပခဲ့တာပါဒီရှင်းလင်းပွဲမှာကြရပြီနဲ့ဝန်ကြီးချုပ်ကနေပူကျုံအောင်စန်းကျေးရုပ်သာရှိမှုကိစ္စမှာအစိုးရဘက်ကတာဝန်ယူတော့ပဲအရဖက်ဖွဲ့စည်းကိုတာဝန်ပေးထားတယ်လို့ပြောဆိုခဲ့ကြောင်းသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ကရန်မျိုးဆက်တဲ့လူင pair puzzi, a same hoven at Brahita, Puerzi, a same lava shiva at all, or through call drama, down rapid at the bomb you keep by.
Pigres run less a chowing dunga, Tanaka and Kainda Puerri, Kayeni Lunga Puerzi, the Kayabina Suya Puerto, Twist Muma, Ujojo Tachimukis and Batabi, Kangwa Muna, Suzubu Pilayan, Tamarogo, maybe kind of kind mellow, when you got Josu Kerajao, Tirakan Sanabia Dudio, the Chapta Josha Dudiva, the Dolly, Tora Twaka Javare.
ที่พี่สมมุติเองก็อยากเป็นวุ้นยิ่งเจ้าเยี่ยพี่สุดเช่นกูคุลูพี่ว่าเลยที่สนับสนุนเนี่ยมาเลยวุ้นใจกูที่ขัดสินเนี่ยอันนี้ทำให้พี่หลายคนชิดตัววุ้นยิ่งเจ้าเนี่ยติดต่อเดี๋ยวมีรถเดี๋ยวมีรถไม่ไปกูตรงนี้ช่วยเดี๋ยวผมจะติดต่อว่าเนี่ยวุ้นยิ่งเจ้ากันเนี่ยยุทธที่สาวยี่กังวลมุกกูแต่ยังอันเนี่ยกังวลกูไม่ไปแม้สุดเลยเชิงจังมุริกูกังวลตัวลูปีดูริกูวันช้าตั้งมาบุเนี่ยยาดูกันเนี่ยนกเทพกูอยากเป
Lu, Ubrin and Yin Losan Lapi Delu, Yosu Tevare. The Yabina, when you join your Yosu Chapoma, Amuran Timogrizi, Wajo, and the Yoyesu Wishido, Taupa, Munio, Akuru, and Yan Tonga Chapi Vare,
who Bogu Jio, Tashi, Go, Kanga Sanakara, Lia. ตนาปยาได้ปูยอที่ปูแค่ที่ได้อเส้นยောက်ล่ะมั้ยตัวนี้ว่าตะโกไม่ไปเนี่ยลูกตัวเปล่าได้เลยจนเราจะบอกป่ะเลยเอ่อเตียอุบรีตัวมูยีเสียที่ใจจะออกขึ้นมาเนาะด่าอุบรีหาซองเนี่ยอัตตะป่ะเลยใส่เนี่ยเราก็ว่าออกขึ้นมานี้ไอ้อเส้นเนี่ยออกนี่นั่นเส้นนี้จะมาเลยปู่เจ้าเจยุทาชิยีกั้นกั้วสานะปยาได้ตัวนี้พอ
တရားဥပဒေတိုင်းရေးယူသွားမယ်လို့တရားပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့ကြောင်းကရမ်းမျိုးဆက်သစ်လူငယ် DNG1 ရဲ့တရင်းနဲ့ပြန်ကြားရေးတာဝန်ခံခွန်တူတူလေးကဆက်ပြောပါတယ်တရားဆက်ဆိုတင်တင်ထားတဲ့ပုံမှာဖြေလျှော့တာတွေတော့အလုပ်ကိုမရှိတဲ့သဘောထားမျိုးတူပြောတော့တယ်ဟိုစီးရင်စီကံတိုင်းပေါ့နော်ဒါဥပဒေတိုင်းပဲ
ဆက်လက်ဆောင်ရွက်သွားမယ်လို့ဒီနေ့ဝန်ကြီးချုပ်ကတော့အတိုင်းပြောသွားပါတယ်။ကျေးရွှေစိုက်တာကိုကံကွက်တဲ့လူငယ်ဖွဲ့တွေထဲကခေါင်းဆောင်၄ဦးကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်900ခန့်နဲ့တရားစွဲဆိုချုပ်နှံခံရရပြီးစေဦးကျော်တရားစွဲဆိုခံရရတာပါ။ကြရပြီနဲ့လွိုင်ကော်မျိုးမှာဗိုလ်ချုပ်ကျေးရွှေစောင့်လူကြီးကိုဒေသခံတွေကံကွက်ခဲ့ကြပြီမဲ့လို့ပြည်နယ်စိုးရကတော့ဒါကိုလက ဒီလိုဆောင်သွားမဲ့အချိန်တွေမှာဖြစ်နေတယ်လို့ဒေတာခံကောက်ွက်သူဘက်ကယူဆနေပါတယ်။2005ရွေးကောက်ပွဲကြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းလက်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းကျုပ်ထူးဆန်းရှိမှုတွေဟာပုံမှုများပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထူးဆန်းရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းဒေသတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကောက်ွက်မှုတွေဖြစ်လာခဲ့ပါတယ်။အခုနောက်ဆုံးဖြစ်ရတစ်ခုဆိုရင်ကချင်ပြည်နယ်မြင်းကျန်းမြို့မှာဗိုလ်ချုပ်ရွာပြည်အဆိုင်မှဆောက်လုပ်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုတင်ပေါ်ဆေးနဲ့ပတ်ဖြန်းသွားခဲ့တာပါ။ဗိုလ်ချုပ်ရုပ်ထုဆုံးပေသွားအောင်အခုလိုဆေးရောင်ပက်ဖြန်းသွားတဲ့သူကတော့အာဏာပိုင်တွေကနေစုံစမ်းနေဆဲဖြစ်ပြီးပြုလုပ်တဲ့သူဟာဘယ်လိုရွယ်ချက်နဲ့ဆောင်ရွက်တယ်လဲဆိုတာမသိရသေးပါဘူးခင်ဗျာ
။သူရရှင်ပါခင်ဗျာ။လက်ရှိအာဏာရပါတီကပြည်နယ်တိုင်းအတော်များများကမြို့တွေမှာဗိုလ်ချုပ်အောင်ဆန်းကြေးရုပ်တွေတီးဆောက်နေတယ်လို့အဲ့ဒီအပေါ်မှာကန့်ကွက်မှုတွေလည်းအများကြီးရှိနေတာပါ။လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းကိုမြန်မာပြည်သူအများစုကကြီးညိုလေးစားကြပေမဲ့ကြေးရုပ်တွေကိုအခုလိုအတ္တမတီးဆောက်နေတာကြောင့်လူတူကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာတွေ့ရပါတယ်။ဗိုလ်ချုပ်အောင်ဆန်းကြေးရုပ်တွေတီးဆောက်မှုအပေါ်သောတာရှင်တို့ရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဇူလိုင်24ရက်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့မိမိတို့ဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကျိုးဆိုပါရစေခင်ဗျာ
။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကပြောပြပေးပါအောင်ရှင်။
အမေရိကန်အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့သမ္မတဒေါ်နယ်ထရမ့်ကတွစ်တာလူမှုကွန်ရက်ကတဆင့်ပြင်းထန်စွာသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအီရန်ကောင်းဆောင်တွေကိုဝေဖန်ထားတဲ့မင်းငွန်းပြောကြားအပြီးမကြာခင်မှာပဲသမ္မတထရမ့်ကအဲ့လိုပြောကြားလိုက်တာပါ။တနင်္ဂနွေနေ့အစောပိုင်းမှာအမေရိကန်အနေနဲ့ချင်းသေးရဲ့အမိနဲ့သွားမကစားနဲ့အဲ့ဒီအတွက်နောက်တော့ရလိမ့်မယ်လို့အီရန်သမ္မတရဲ့ပြောဆိုမှုအပေါ်သမ္မတထရမ့်ကတုံ့ပြန်ခဲ့တာဖြစ်ပါလေ။အမေရိကန်ထိတ်တန့်ထောက်လှမ်းရေးအရာရှိကသမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားသမ္မတပူတင်ကိုအင်ပီရိုကိုဖိတ်ကြားတဲ့သတင်းအပေါ်သူအငိုက်မိကိုယ်ကာယအဖြေပေးလိုက်ရတာဟာသမ္မတထရမ့်ကိုမယုံမသိရည်ရွယ်လှုပ်ဆောင်ခဲ့ခြင်းမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးဒန်ကုတ်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကုတ်ကပြောကြားလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာအချင်းပြတ်ချဆမှုတွေနဲ့ဆုံဆန်းစစ်ဆေးခံရတဲ့အထင်ကျလွတ်တော်အမတူဦးဟာကိုကိုကိုတေချောင်းကြံစီသွားပါတယ်။လက်ဝဲရင် Justice Party ကလွတ်တော်အမရူဟိုချန်းဟာဆိုးမျိုးကတက်ခန်းတစ်ခုအဝင်ဝနားမှာတင်းနှလာနေမနဲ့အစောပိုင်းကတေဆုံနေတာကိုတွေ့ရကြောင်းရုပ်ဟပ်သတင်းမှာဖော်ပြထားပါတယ်။သူကိုယ်သူတေချောင်းကြံသွားတဲ့အကြောင်းလဲတေချောင်းတေတန်းစာရေးထားခဲ့တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံမှာလူတွေတေဆုံရတဲ့အထိဖြစ်စေတဲ့အပူလိုင်းတံကိုဒီလအစောပိုင်းကနေကခံရတာမှာကုမရကမျိုးကလက်ရှိအပူချိန်ဟာဆိုရင်တန်းပြည်မှာတစ်ခါမှမကြုံဘူးတဲ့အမြင့်ဆုံးအဆင့်ကိုရောက်ရှိနေပါတယ်။တိုကျိုမြို့မြောက်ဘက်စာအီတာမစီရင်စုအတွင်းမှာရှိတဲ့ကုမရကမျိုးရဲ့အပူချိန်ဟာဒီကနေ့ 47.1 ဒီဂရီမှာရှိတယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ
်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ADS Regis ဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ထုတ်လွှင့်ပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is